ောင်းသားမြို့တရုတ်ရှင်းနံပိုင်လန်းဆောင်တဲ့တပ်စခန်းနဲ့စစ်ကောင်စီတက်ဆွဲထားတဲ့နေရာတွေကိုကာကွယ်တပ်ဖွဲ့တွေကဝိုင်းရောက်တိုက်ခိုက်ခဲ့ပြီးနောက်စီရီတင်းမာနေပြီးလေးချောင်းတိုက်ခိုက်တာကြောင့်အရသာထိခိုက်သေးဆုံးမှုရှိပါတယ်။မြင်းချံနဲ့တောင်းသားမြို့အဆက်လျှက်စစ်တပ်အဖြစ်စစ်ရုံနှင့်တိုက်ပွဲတွေကြောင့်လည်းစစ်ရုံတွေပိတ်ထားရပါတယ်။မန္တလေးတိုင်းနယ်ကစီရီအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကုသားညုံကပြောပြပေးပါမယ်ရှင်။
မန္တလေးတိုင်းမြင်းညံခရိုင်တောင်သာမြို့ကတရုတ်ရင်းနှံပိုက်လိုင်းဆောင်တဲ့တက်ဆွဲထားတဲ့နေရာမြို့နောက်ဘက်ကဆက်မှုနှစ်ဆွချက်စေုံနဲ့စစ်ကောက်စီကိုထောက်ခံတဲ့ပြူစောတိကျေးရွာထဲလာရွာတွေကိုကာကွယ်တပ်ဖွဲ့တွေကဩဂတ်စ်လ12ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ကြတာပါထဲလာကျေးရွာကိုတိုက်ခိုက်တဲ့အချိန်မှာစစ်သုံးမှန်းတွေကိုလည်းဖမ်းဆီးရမိတယ်လို့မြင်းညံခရိုင်တရင်သုံးတောင်ရှိသူကပြောပါတယ်ထဲလာ
ရွာနော်အဲ့မှာဟိုဘောနော်သူ့ရင်းနော်နေခုနလုံးပေါ့နော်ဘုံရှိခဲ့တယ်ပြီးတော့ဟိုမြူလေးကိုဖမ်းလာတယ်အဲ့လာပြပြန်ပေါ့နော်တောင်သာမြို့ထိပ်ပဲစစ်ကြဲဆက်ရုံဝင်ပြီးရှုလာတယ်ဟိုတန်းခွေပိုက်တိုင်းဆက်ရုံပေါ့နော်ဒီကဟောပေါ့မိလာရဲတဲ့ရင်ဝင်တိုက်တယ
်ထဲလာရွာကိုကာကွယ်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တဲ့အချိန်မှာစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့ရဲသားတအူးသေဆုံးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ဒါအပြင်မြင်းချံမြို့ကနေစစ်ကူလာတဲ့ရင်တန်းနဲ့ကာကွယ်တပ်ဖွဲ့တွေကြောင့်သဘောတငွေ3လက်စစ်တားပြီးစေုံတွေညီတိုက်ပွဲတွေဖြစ်ခဲ့လို့စေုံပိတ်ထားလိုက်ရတယ်လူဒေသခံတူကပြောပါတယ်
အခုကမြင်းညာနေပြီးတော့အကူတက်လာတဲ့ကားနဲ့ပြီးကျတော့ဆက်ရုံသားနေပြီးတော့ဖြစ်ချတာပေါ့နော်အဲ့လိုလေသူကအဲ့ပါဆိုတော့တိုက်ပွဲပြီးတော့သူမြင်းညာနေပြီးတော့တက်လာတော့ထိုင်သားနေပြီးတော့ဖြတ်ပြီးတော့တိုက်တော့ကျတော့အဲ့နောက်မှာတိုက်ပွဲဖြစ်ပြီပေါ့ဗျာအဲ့နောက်လည်းတော့တိုက်ပွဲဖြစ်လိုက်တော့သူကအဲ့လိုအကြီးကိုရက်လိုက်ရတယ်ပေါ့ဗျာ
ဒါအပြစ်ကုမ္ပဏီတွေဘက်ကတော့နေမြေမတည်ငြိမ်တဲ့အတွက်စေုံတွေကိုယာယီရန်နာထားမယ်လို့သတင်းထုတ်ပြန်ပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးစစ်အုပ်တွေရေးပေါ်ရက်တန်ရတဲ့အတွက်ဆက်မှုဇုံတွေကိုညာပိုင်းတာရှော့ပြီးမှဖြစ်တယ်လို့မြို့နယ်တချို့မှာယာယီတာပြတ်တောက်မှုတွေဖြစ်နိုင်တယ်လို့ရန်ကုန်လက်စစ်တာပီကော်ပိုရေးရှင်းကတော့သတင်းထုတ်ပြန်ထားပါတယ်ဩဂတ်စ်လ23ရက်နေ့မှာလဲတောင်သာမြို့နယ်ရုံစီကြီးကျေးရွာကြားကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့တိုက်ပွဲအနေငယ်ဖြစ်ပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုလုပ်ပါတယ်တိုက်ပွဲတွေရှိခဲ့တဲ့နေထိုးကြီးမြို့ပေါ်မှာလဲကာကွယ်တပ်ဖွဲ့တွေပြန်ဆုတ်ပြီးတဲ့နောက်စစ်တပ်ကဝင်ရောက်တက်ဆွဲနေရယူတယ်လို့သိရပါတယ်တိုက်ပွဲတွေဖြစ်ခဲ့တဲ့အတွက်ကျောင်းတွေဇီးတွေလည်းပိတ်သွားပြီးတော့တောလာမှုမရှိသလောက်ပါပဲလို့ဒေသခံတူကပြောပါတယ
်အာမြို့ပေါ်မှာသူတို့တက်ဆွဲပေါ့တက်ဆွဲထားတာပေါ့ဟုတ်ခမန်းကြီးဆိုရင်မြို့ပေါ်မှာ200ဝန်းကျင်လောက်ရှိတယ်ဟုတ်ဒီရဲစခန်းမှာဆိုရင်ကရုတ်ချင်းတူးတယ်နောက်ပြီးတော့ဘယ်လိုမှမဟုတ်ဒီတဲဒီပိုင်းအစ်တတွေပြန်လောက်တာကာတန်ကလောက်တာပေါ့ခိုင်ခိုင်မာမာအဲ့လိုမျိုးဈေးလည်းမဖုန်လေဈေးမဖုန်မဲနဲ့မနေ့ကဈေးမဖုန်တော့သူတို့ကရေးရပစ္စည်းယူပြီးတော့ချက်ပြုတ်စားတောင်းတယ်300ရှိရပစ္စည်းအဲ့ရယူသုံးတာပေါ့အဲ့လိုစားရရှိရပစ္စည်းအဲ့ရယူတာပေါ့လို့မြို့
နထူးကြီးမြို့ပေါ်ကစစ်ကောင်စီတက်ဆွဲထားတဲ့နေရာတွေနဲ့တရုတ်ရင်းနှံပိုက်လိုင်းဆောက်တဲ့တပ်စခန်းတွေကိုကာကွယ်တပ်ဖွဲ့တွေကဩဂတ်စ်လ10ရက်နေ့မနေ့ပိုင်းတပြိုင်တည်းထဲဝင်ရောက်တိုက်ခိုက်ခဲ့ကြတာပါနှစ်ဖက်ထိခိုက်ကြဆုံးမှုရှိသလိုပဲစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရပ်သားထိခိုက်တန်းရာရမှုရှိတယ်လို့လည်းသိရပါတယ်မြင်းညံခရိုင်တောင်သာနထူးကြီးမြို့နယ်တဲ့ကြေးရွာတွေမှာရခင်ကတိုက်ပွဲတွေရှိခဲ့ပေမဲ့မြို့ပေါ်စစ်စခန်းတွေကိုကာကွယ်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တာဒါပထမဆုံးအကြိမ်လည်းဖြစ်ပါတယ်ခင်ဗျာ